င်္ဂလာပါရှင်လောလတ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇွန်လ22ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာစစ်ထွေမျိုးနယ်မှာရှိရဲ့ကျေးရွာ2ရွာကဒေသခံ40ကျော်အဖမ်းခံရတဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။အရင်ဆုံးသတင်းတွေကိုထုတ်လွှင့်ပါမယ်ရှင်။စစ်ကောင်စီဟာနေကြားဆောင်တပ်တွေကိုလက်နက်တွေလွှဲပြောင်းပေးသလိုတရားဥပဒေမဲ့နေရာတွေဖန်တီးပေးပြီးတော့ online လိမ်လည်မှုမူရစေဝါနဲ့လူကုန်ကူးမှုအပအဝင်နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုလောက်ခွင့်ပေးနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂအသေးစားနဲ့အပေါ်စားလက်နက်များတရားမဝင်ကုန်သွယ်မှုတားဆီးတိုက်ဖျက်ရေးနဲ့ပပျောက်ရေးအစည်းအဝေးကိုဇွန်လ18ရက်နေ့ကနေ28ရက်နေ့အထိကျင်းပနေရဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာတန်အမတ်ကြီးကတင်ပြခဲ့တာပါ။မြန်မာနိုင်ငံနဲ့ဒေတာရင်းနိုင်ငံတွေတည်ငြိမ်အေးချမ်းမှုအဖွဲ့ဝင်နိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့မိဖက်အဖွဲ့တွေထံကိုလက်နက်တွေလွှဲပြောင်းရောင်းချတာမျိုးမလုပ်ဖို့သူကတောင်းဆိုခဲ့ပါတယ်ရှင်။မကွေးတိုင်းကံကောမြို့နယ်တာလင်းရွာမှာဇွန်လ21ရက်နေ့ကကလေး3ဦးမပေါက်ကွဲသေးတဲ့40မမဘုံသီးကိုစော့ကစားမိလို့ပေါက်ကွဲပြီးတော့တဦးသေဆုံးခဲ့ပါတယ်။အသက်17နှစ်အရွယ်မောင်မြင့်မြတ်စော်ကနေရာမှာတင်သေဆုံးခဲ့ပြီးတော့17နှစ်အရွယ်မောင်ရှင်းတက်နဲ့အသက်14နှစ်အရွယ်မောင်မင်းခန့်အောင်တို့ဒဏ်ရာအပြင်းထန်ရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကလေးတွေဟာရွာအပြင်ကိုနွားထွက်ကြောင်းနေရင်နဲ့ဘုံသီးကိုကစားမိခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တဲကဖျားသုံးစုကုန်သွယ်ရေးဂိတ်ကိုဇွန်လ18ရက်နေ့ကစပြီးတော့ဖြတ်တန်းခွင့်ပိတ်လိုက်လို့ကုန်ကားတရာခန့်ပိတ်မိနေပါတယ်။အဲ့ဒီနေ့မနက်ပိုင်းမှာမြန်မာဘက်ကစပိတ်ပြီးတဲ့နောက်ထိုင်းဘက်ကလည်းပိတ်ခဲ့တာပါ။ဒီလိုပိတ်လိုက်လို့ထိုင်းဘက်ကနေမြန်မာဘက်ကိုတင်ပို့နေတဲ့ကုန်ပစ္စည်းတချို့ဈေးတက်နေပါတယ်။စီရေးအခြေအနေရမြဝရီကကားလန်းတွေတွာလာလို့မကောင်းလို့ကုန်တယ်တွေဟာဖျားသုံးစုဂိတ်ကိုပဲအဓိကအသုံးပြုနေကြပြီးတော့နေ့စဉ်ကားအစီးရေ40ကျော်ဝင်ထွက်သွားလာနေတာပါရှင်။စကိုင်းတိုင်းမုံရွာမြို့နယ်လေစင်ကျေးရွာကိုဇွန်လ20ရက်နေ့နေ့လယ်တနာရီမှာစစ်ကောင်စီတပ်သားတွေဝင်ရောက်စီးနှင်ပြီးတော့ရွာကန်6ဦးကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။လေစင်ရွာမှာရှိတဲ့ဒေသခံ2000ခန့်လဲစစ်ကြောင်းထပ်ဝင်လာမှာစိုးရိမ်လို့ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။လေစင်ရွာဘေးကရွာထောင်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကတပ်သား30လောက်ဝင်လာပြီးတော့ဒေသခံတွေကိုရိုက်နှက်ဖမ်းဆီးသွားတာလို့ပြောကြပါတယ်။ဖမ်းဆီးခံရသူတွေဟာအသက်20ကနေ30အရွယ်ကြားအမျိုးသားတွေဖြစ်ပါတယ်ရှင်။ကချင်ပြည်နယ်ချီပွေမြို့နယ်ပန်ဝါမြို့အနီးကမြေရှားတပ်ထုလုပ်ကွက်မြေပြိုကျလို့ပျောက်ဆုံးနေသူတွေတဲ့21ဦးရဲ့ရုပ်အလောင်းတွေကိုပြန်တွေ့ထားပြီလို့ဒေသခံတွေကပြောပါတယ်။ပန်ဝါမြို့နယ်3မိုင်အကွာပါထိုင်ဟော်ဆိုတဲ့နေရာကစစ်ကောင်စီလက်အောက်ခံကချင်အထူးဒေသ1ဥက္ကဋ္ဌဦးစကုံတရင်မိသားစုဝင်တွေရဲ့မြေရှားတပ်ထုလုပ်ကွက်မှာဇွန်လ19ရက်နေ့ည12နာရီခန့်ကမြေပြိုကျခဲ့တာပါ။ထမင်းချက်တဲ့အမျိုးသမီးတွေအပါအဝင်အလုတ်သမား31ဦးပျောက်ဆုံးခဲ့ပါတယ်။ဒီနေ့အထိအမျိုးသား18ဦးနဲ့အမျိုးသမီး4ဦးရဲ့ရုပ်အလောင်းတွေကိုပြန်တွေ့ထားတယ်လို့ဒေသခံတယောက်ကပြောပါတယ်။ပျောက်ဆုံးသူတွေထဲတရုတ်နိုင်ငံသား2ဦးလည်းပါဝင်နေပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။ရခိုင်ပြည်နယ်စစ်ထွေမျိုးနယ်ကရွာနှက်ရွာမှာဒေသခံ40ကျော်ဟာစားရတောက်ရည်နဲ့အသက်အန္တရာယ်လုံခြုံမှုမရှိလို့နေရက်ဆွန့်ခွာထွက်ပြေးတဲ့အချိန်စစ်ကောင်စီတပ်ကဖမ်းဆီးရာကိုခံလိုက်ရပါတယ်။အဖမ်းခံရသူတွေကိုစစ်ထွေအခြေစိုက်ခလာရ20တပ်ရင်းထဲမှာချုံနောက်ထားပြီးတော့မိသားစုတွေနဲ့ဆက်သွယ်ခွင့်မပေးဘူးလို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကိုဦးတင်အောင်ခိုင်တင်ပြပါမယ်ရှင်
။ရခိုင်ပြည်နယ်စစ်ထွေမျိုးနယ်သိမ့်နံရွာနဲ့မြည်ကန်ရွာကနေရဆွန့်ခွာထွက်ပြေးလာတဲ့ဒေသခံ40ကျော်ကိုပြီးခဲ့တဲ့ဇွန်လ20ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်ကဖမ်းဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။သူတို့ဟာ စားတော့ရေးအခက်အခဲပြင်စစ်ကောင်စီတပ်ကမကြာခဏလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်တခြားဘေးကင်းမဲ့နေရာကိုထွက်ပြေးလာတာလို့ဆိုပါတယ်။ဖမ်းဆီးခံရသူတွေဟာကြောက်တော့ရသေးတောင်နဲ့အေးထိမ့်ချုပ်ထားတဲ့ပုံညွန်မျိုးတွေကိုသွားဖို့ရည်ရွယ်ထားတယ်လို့စစ်တွေမျိုးကန်သူက RFA ကိုပြောပါတယ်။
အဲ၄၀ကျော်မှာကသူတို့ကရသေးတော့ဖောက်ကိုတော့ဘူးလို့ပြောတယ်ဒီဘက်ကျောက်တော်တို့ပုံနာကျင်တို့ပေါ့သူတို့စီမီတွေရှိတဲ့နေရာနောက်စီမီတွေရှိတဲ့နေရာတင်သူတို့ကလည်းစင်ကိုလိုပုံကြောင်မှနေမယ်အဲ့လိုမျိုးလူတွေလည်းပါတယ်အဲ့ဒီသူစားပြီးတော့မဆက်ပြေပါအဲ့ဒီရှိနေစေကိုတောက်ဆိုတယ
်စစ်ကောင်စီတပ်ကဒေသခံတွေကိုမကြာခဏအကြောင်းမဲ့ဖမ်းဆီးနေတာများလာတာကြောင့်အများစုဟာစစ်တွေမျိုးပေါ်မှာဆက်ပြီးမနေရကြတော့ဘူးလို့ဆိုပါတယ်အမြင်ပေါ်လို့တဲ့နောက်ထပ်ဒေသခံတူကတော့ထွက်ပြေးလာသူတွေဟာကြောက်နှမ်းရွာအနီးမှာအဖမ်းခံလဲရတာလို့ RFA ကပြောပြပါတယ်
။ဒီလိုပါနေလို့ရှိရင်လူရဲ့ထူထဲပြီးတော့စားနေရတာအဲ့ဒါသူတို့ချတော့မယ်စားပြီးတော့နေရာထားတာအဆင်ပြေမှာမဟုတ်ဘူး။အဲ့ဒါဆိုပြီးတော့သူတို့လင်းနေနေပြီးတော့စားနေပြီးပြီးကြားတယ်။အဲ့ဒါကပေါ်နေပြောကြရပေါ့။စက်တဲ့အချင်းကဖန်စီခံရတဲ့အဲ့လိုပေါ်နေတော့ကြားမိတယ်
။ဖန်စီခံသူတွေထဲမှာကလေးတိုင်းငယ်အမျိုးသမီးအမျိုးသားနဲ့တက်ကြီးရွယ်အိုတွေပါဝင်ပြီးအားလုံးကိုစစ်တွေမျိုးအခြေဆိုင်ခလာရ20တက်ရင်ထဲမှာချုံနှောင်ထားသလိုမိသားစုနဲ့ဆက်သွယ်ခွင့်လည်းမပေးဘူးလို့ဆိုပါတယ်။ဒါ့အပြင်လူတယောက်ကိုကြက်ငွေ10သိန်းနဲ့ပြန်လာရွေးဖို့နဲ့မတင်ငါသူတချို့ကိုတော့ဆက်လက်ဖမ်းဆီးထားမယ်လို့စစ်ကောင်စီတပ်ကပြောတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ RFA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး။ရခိုင်ဝိုင်းရဲ့နိုင်ငံရေးသမားပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေးသန်းကတော့စစ်ကောင်စီဟာစစ်တွေမျိုးမကြာရေးနဲ့မျိုးကထွက်ခွာဖို့ကြိုးစားနေသူတွေကိုစစ်ကောင်စီတပ်ကဖမ်းဆီးနေတာလို့သုံးသပ်ပါတယ်
။သူတို့ခံစီနေနေအကြီးကျယ်ပြင်ဆင်နေတယ်လို့ကြားရတယ်ပေါ့။အဲဒါတုံးစင်းနဲ့သူတို့ခံစီပြင်ဆင်ထားတယ်။အထက်ရှိတဲ့သူတွေအပြင်ထွက်ခွာမပေးဘူးပေါ့။အဲအနည်းနာရွာတွေကိုလည်းမြို့ထဲပြန်ပေးနေ။ပြီးတော့ကားလောင်းတွေအဲထွက်ပေါက်တွေကိုမိုင်းထောင်တာတွေတရားတွေဖြတ်တာတွေအကုန်လုံးဆိုတော့အဲတော့အဲဒီဇာကိုပေါ့။ဟောသူတို့ပြည်သူနဲ့ပြန်ကားမှာပေါ့နော်။
အခုလာရဲမှာပဲစစ်တွေမြို့နယ်ကရွာပေါင်း12ရွာကဒေသခံ1000ကျော်ကိုစစ်တွေမြို့ပေါ်ကိုပြောင်းဖို့စစ်တပ်ကအတင်းအကျပ်ဖိအားပေးခဲ့ပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့ရဲ့တကြောပြန်တိုက်ပွဲတွေ9လအတွင်းမှာအရသာ300ကျော်သေဆုံးပြီးဒဏ်ရသူ1000ကျော်ရှိတယ်လို့ရခိုင်တပ်တော်အေအေကစည်ရင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
အခုတခါစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအကြောင်းပုံဖော်ထားတဲ့အမှုပညာပြပွဲတစ်ခုထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်နေတဲ့အကြောင်းကိုမက်ခင်ခင်ဤဆက်ပြောပြမှာပါရှင
်စစ်တပ်အာဏာသိမ်းမှုစတင်တဲ့2021ခုနှစ်ကနေစပြီးနိုင်ငံရေးကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့ပြည်သူတွေကိုစစ်ကောင်စီကစက်တိုက်ဆိုသလိုဖမ်းဆီးခဲ့ပြီးအခုချိန်ထိလည်းဖမ်းဆီးနေဆဲဖြစ်ပါတယ်စစ်ကောင်စီရဲ့ဖမ်းဆီးခံရပြီးတဲ့နောက်ကျင်းတောင်ထဲမှာတည်ဆုံခဲ့ရတဲ့သူတွေရှိသလိုအသက်ရှင်နေသူတွေမှာလည်းအကျဉ်းသားခွင့်ရတွေမရကြပါဘူးဒီလိုအကျဉ်းတောင်ထဲမှာရောက်နေတဲ့နိုင်ငံရေးကျဉ်းသားတွေကိုရည်စူးဖော်ပြရေးဆွဲထားတဲ့အမှုပညာပြပွဲတစ်ခုကိုထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ21ရက်နေ့ကနေ23ရက်နေ့အထိကျင်းပနေပါတယ် New Burma အဖွဲ့နဲ့ Frontier မြန်မာတို့ပူးပေါင်းစီစဉ်ပြီးရုံးတံတော်လှန်မှုပဲ့တင်သည်များလို့အမည်ပေးထားတဲ့ဒီပြပွဲမှာအမှုပညာရှင်9ယောက်ရဲ့ပကြီးလျာတွေကိုပြသထားတာပါဒီထဲမှာမြို့သမီးကျင်းသားတွေအတွက်တည်တံ့ရေးထားတဲ့ပကြီးကားတွေပါဝင်တည်တံ့ကြထားတဲ့ကျင်းသားတွေအကြောင်းလဲပါဝင်တယ်လို့ New Burma အဖွဲ့ရဲ့စီစဉ်သူမနှင်းက RFA ကိုပြောပါတယ်
ဒီအနောက်မှာရှိတဲ့ပကြီးကားဆိုလို့ရှိရင်ဒါ Women Prisoner တွေအတွက်ကိုပဲတည်တံ့ရေးထားတဲ့ဟာတွေရှိမယ်နောက်တစ်ခုကကြတော့တည်တံ့ကြထားတဲ့ Political Prisoner အကြောင်းတွေကိုလည်းမတော်ကပြောပြခြင်းနဲ့ပေါ့နော်ဒီဟိုထောင်ကြနေရတည်တယ်ဒါပေမဲ့ဘလောက်ကြနေလဲဘယ်လိုမျိုးပုံစံနေနေကြနေလဲဘလောက်ထိများနေလဲဆိုတဲ့ဟာတွေကိုမတော်ပြခြင်းနဲ့ပုံစံလေးပေါ့နော်အဲ့ဒါနဲ့ပြဖြစ်တာပါဟုတ
်ညီမနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုကဘာကတည်အောင်အခုလိုပြပွဲမျိုးတွေလှုပ်ဆောင်ရတာဖြစ်တယ်လို့ Frontier မြန်မာရဲ့ Director Danny Fenster ကပြောပါတယ်
We're doing this in partnership with the New Burma.
ဒုံဂရဲကအမှုပညာပွဲတချို့ကိုပြသခဲ့ဘူးတဲ့ New Burma နဲ့ပူးပေါင်းပြီးလှုပ်ဆောင်နေဆိုပေမဲ့ကျွန်တော်တို့ဟာ Green House နဲ့ Frontier ရဲ့ဒစိတပိုင်းပဲဖြစ်ပါတယ်။ပြီးတော့နှစ်ခုစလုံးရဲ့ဥတည်ချက်ကတော့မြန်မာကို ပြင်ပကဘာနဲ့ထိတွေ့စေတာမျိုးလို့ထင်ပါတယ
်။ဒီပြပွဲမှာပါတဲ့နှုတ်ပညာရှင်တွေတဲကတယောက်ဖြစ်တဲ့မောင်ဖိုးဟာနိုင်ငံရေးပုံမှန်နဲ့ထောင်ထဲမှာ6လနေခဲ့ရပြီးနိုင်ငံရေးကျင်းသားတွေထောင်ထဲမှာနေရတဲ့အခြေအနေတွေနဲ့အကျဉ်းသားတွေရဲ့မျက်နှာတွေကိုရေးဆွဲထားတဲ့ပကြီးစုစုပေါင်း80ကျော်ကိုသူ့လွတ်လာတဲ့အချိန်မှာတပါးတည်းတည်ဆောက်လာနိုင်ခဲ့တာပါ
။တကယ်ကိုမျက်မြင်သက်သေတစ်ခုလို့ပေါ့။ပြောပြနိုင်တဲ့အနေအထားမျိုးဖြစ်စေတာအတွက်အကူလည်းဝန်တာမိတယ်ပေါ့အဲ့လိုလုံနိုင်နေခဲ့တာအတွက်ပေါ့
ဒီပွဲမှာပြသထားတဲ့ပကြီးတချို့ကိုဝယ်ယူသူရှိရင်ရောင်းချမှာဖြစ်ပြီးအဲ့ဒီငွေတွေကိုအမှုပညာရှင်ကိုယာနှုံးပြေးပေးမှာဖြစ်တယ်လို့သိရပါတယ်စစ်ကောင်စီအာဏာစသိမ်းချိန်ကနေ2024ခုနှစ်ဇွန်လ20ရက်နေ့အထိဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးကျင်းသား26,893 ဦးရှိတဲ့ထဲက2,616 ဦးဟာထိမ့်သိမ်းခံရဆဲဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ
်။ RFA ကထုတ်လွှင့်နေပါတယ်ရှင်။မုံရွာ6ဦးစကိုင်းလမ်းကစစ်ကောင်စီတပ်ဂိတ်တွေဟာဖြတ်တန်းသွားလာသူတွေကိုပတ်စံသိမ်းနဲ့ချီတောင်းနေတဲ့အကြောင်းအပါဝင်အနေနဲ့အရရက်က RFA ထံပေးပို့လာတဲ့စာတွေကိုမတ်ချူလိုက်မျိုးတင်ပြထားပါတယ်ရှင်။
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာမုံရွာဘက်ကကားဆရာတယောက်ရဲ့ပေးစာကိုအရင်ဆုံးတင်ပြပါမယ်။မုံရွာချောင်းဦးစကိုင်းလမ်းမှာစစ်တပ်ဂိတ်တွေကကားတစ်စီးကိုတိမ့်နဲ့ချီအတင်းအဓမ္မပတ်စံတောင်းနေလို့ပါဆိုပြီးတော့ပေးပို့လာတာပါ။အခုဆိုရင်မုံရွာမြို့အဝင်ကိုငွေကျပ်3,000အထွက်ကိုငွေကျပ်3,000တောင်းပါတယ်။ဒီလိုပေးဖို့အတွက်မအူပင်ဂိတ်ကိုဖုန်းဆက်ပြီးတော့ဒီကားနံပါတ်နဲ့ KP ကနေပတ်စံပေးရပါတယ်။အဲ့လိုမပေးထားပဲသွားရင်နဲ့ဒီစစ်တပ်ကရဲကားနဲ့တွေ့လို့အစ်စ်ခံရရင်မအူပင်ဂိတ်အထိကားမောင်းခိုင်းပြီးတော့ပတ်စံ10သိန်းအထိတောင်းပါတယ်။ကြောက်ကအဝိုင်းပတ်ဂိတ်ကလည်းကားတစ်စီးကိုအနည်းဆုံးငွေကျပ်9,000အထိတောင်းပါတယ်။ကလေးမျိုးကိုသွားတဲ့ကားဆိုရင်ဒီမန္တလေးနှာပေါက်ဂိတ်ကနေကန်တလူဂိတ်အထိငွေကျပ်10သိန်းကျော်အထိပေးပြီးတော့သွားရပါတယ်။စစ်တပ်ဂိတ်တိုင်းနှီးပါးကအခုလိုပတ်စံတောင်းနေတာကိုပြစ်တတ်မှကြောက်တာကြောင့်သူတို့တောင်းတဲ့လောက်ပေးနေရပါတယ်။ကျွန်တော်တို့ကားဆရာတွေမှာကဲသူမရှိဖြစ်နေတာကြောင့်ဒီအကြောင်းလေးတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။အခုတခါတော့မလေးရှားရောက်မြန်မာတဦးရဲ့ပေးစာကိုတင်ပြပါဦးမယ်။အခုလိုတိုင်းပြည်ပြက်လာတဲ့အချိန်မှာမြန်မာနိုင်ငံသားတွေထိုင်းနဲ့မလေးရှားကိုထွက်သွားကြတာများပါတယ် RFA ရေ။အခုမလေးရှားမှာကမြန်မာနိုင်ငံသားဆိုရင်ခိုင်းတာခိုင်းဆိုပြီးတော့ခွဲခြားဆက်ဆံကြပါတယ်။လစာနည်းနည်းလေးပေးပြီးတော့အလုတ်ရှားပါနေတဲ့အချိန်အလုတ်ဖြုတ်ကြတာမျိုးလည်းရှိပါတယ်။အလုတ်လုတ်တိုက်ခန်းလေးငှားပြီးတော့ခက်ခက်ခဲခဲနဲ့စီကံတကြနေထိုင်ပေမဲ့မလေးရှားရဲတွေကအိမ်အထိလာဖမ်းကြပါဗျ။ဒီလိုအခက်အခဲတွေကြောင့်မှကျွန်တော်တို့ကိုတရားဝင်ခိုလုံခွင့်ရအောင်ဆောင်ရွက်ပေးဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကို RFA ကနေတဆင့်တောင်းဆိုပါတယ်ဆိုပြီးပေးပို့လာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်ခရိုင်မိုးနယ်မြို့နယ်စီစုံအောင်တပြည်ကျေးရွာကပေးပို့လာတဲ့စာကိုတင်ပြပါမယ်။ကျွန်တော်တို့ရောက်မှာ10နှစ်မြင်းငားကရံချထားဖို့အတွက်ဝိုင်းခွက်တစ်ခွက်ကိုငွေကျပ်4,500ပေးရမယ်ဆိုပြီးတော့ဒေသခံတအူးကမြေစည်ရင်ဌာနနဲ့ပေါင်းပြီးတော့လုပ်နေပါဗျ။တကယ်ဆိုရင်ရက်ခွက်အုပ်ချုပ်ရေးမှူးကလုပ်ပေးရမှာပါ။အခုကငွေပေးနိုင်တဲ့မြေခွက်ကိုပဲတိုင်းပြီးတော့မပေးနိုင်တဲ့သူတွေကိုမတိုင်းပါဘူး။ရောက်မှာကလက်လုံလက်စားတွေများပါတယ်။ဒါကိုငွေချက်ချင်းမပေးနိုင်သူကိုမလုပ်ပေးဘူးဆိုတာကြောင့်ပြည်သူတွေနစ်နာနေရတဲ့အကြောင်းတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။အခုတခါရန်ကုန်ကပြပို့လာတဲ့စာကိုတင်ပြပါအောင်မယ်။ရန်ကုန်လှိုင်သာယာ73ရက်ွက်ရက်ွက်ရုံမှာတပတ်တခါအစည်းအဝေးတိုင်ရပါတယ် RFA ရေ။တခါတိုင်ရင်ငွေကျပ်900ပေးရပါတယ်။ရက်ကျော်သွားရင်ငွေကျပ် 3,500 တောင်းတောင်းပါတယ်။ကျွန်တော်တို့မှာကစားဖို့တောင်အနိုင်နိုင်ကိုအခုလိုပေးရတော့အဆင်မပြေပါဘူးခင်ဗျာ။ဒီအကြောင်းလေးတင်ပြပေးပါဆိုပြီးပြပို့လာတာပါရှင်။ဒီတပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပြပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြပဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်
။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။
Radio Free Asia.